ซีเรียနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်ဂူတာအရှိပိုင်းဒေသတွင်ကအကြီးဆုံးသဘောအဖွဲ့ကိုဒရုန်းနောက်ဆုံးထိန်းချုပ်ထားရာဒေသကနေစတင်ပြောင်းရွှေ့နေပြီလို့ဆီးရီးယားနိုင်ငံပိုင်မီဒီယာကဒီကနေ့မှပြောဆိုပါတယ်။အာမီတော့အစ္စလာမ်အဖွဲ့ဝင်တွေ့တင်ဆောင်လာတဲ့ဘတ်စကားတွေနဲ့ပိတ်ဆို့ခံထားရတဲ့ဒူမာမြို့ရဲကလူတွေကိုနိုင်ငံမြောက်ပိုင်းဂျာရာဘတ်မြို့ကိုခေါ်ဆောင်သွ 2019နောက်ပိုင်းပထမဆုံးအချိန်ဖြစ်နေဂူတာအရှေ့ပိုင်းဒေသကိုအပြည့်အဝပြန်လည်ထိန်းချုပ်နိုင်မှာလည်းဖြစ်ပါတယ်။ဆီးရီးယားနိုင်ငံတဝန်ပြိပခတွေကနေဘေးကင်းရာပြောင်းရွှေ့ပေးမှုတွေမှာတော့တဘုံတိုက်ခိုက်ရေးသမားတွေနဲ့သူတို့မိသားစုတွေကိုအစိုးရတပ်တွေဝိုင်းထားတဲ့ဒေသတွင်းကနေထွက်ခွာခွင့်ပြုတာဖြစ်ပြီးအတိုက်ခံတွေထိန်းချုပ်ရာဒေသတွေကိုသွားရောက်ခွင့်ပြုတာဖြစ်ပါတယ်။ဂူတာအရှေ့ပိုင်းဒေသကိုပြန်လည်သိမ်းပိုက်ရေးအစိုးရလိုလားတဲ့တပ်ဖွဲ့တွေကသတင်းပတ်6ခုကြားထိုးစစ်ဆင်တိုက်ခတ်ခဲ့ပြီးအရက်သား1600တေဆုံးခဲ့ရပါတယ်။ဒူမာမျိုးကတော့2011ခုနှစ်တုန်းကတမအဆက်ကိုစန့်ကျင်ဆန္ဒပြပွဲတွေစတင်ခဲ့ကြတဲ့မျိုးတွေတဲကတစ်ခုဖြစ်ပါတယ်။ဒီဆန္ဒပြပွဲတွေကလက်ရှိပြည်တွင်းစစ်အဖြစ်ကြီးထွားလာခဲ့ပြီးအရက်သားသိန်းချီတေဆုံးမျိုးတွေပျက်စီးခဲ့ရသလိုအမေရိကန်နဲ့ဆီးရီးယားအစိုးရကိုလိုလားတဲ့ရုရှားကမှလည်းစီအေးခေပုံစံတင်းမာမှုတွေဖြစ်ခဲ့ပါတယ်။ပိုယဟမင်းကြီးဖရန်စစ်စ်ကတော့သူ့ရဲ့ Easter ဟောကြားချက်မှာဆီးရီးယားနိုင်ငံတွင်းကအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေလို့ပြောဆိုပြီးဒါရီကိုအဆုံးသတ်ဖို့ထပ်ပြီးတော့တိုက်တွန်းသွားပါတယ်ရှင်။